မြို့သားလွှတ်တော်ကထာဝရငြိမ်းချမ်းရေးအမြဲတမ်းကော်မတီတရားဖွဲ့စည်းဖို့အတည်ပြုလိုက်တာကြောင့်ကော်မရှင်ပုံစံမျိုးဖွဲ့စည်းပြီးတော့ဒေါံဆန်းစုကြည်အပါအဝင်လွှတ်တော်ပြင်ပကတခြားသောလူပုဂ္ဂိုလ်တွေပါဝင်လာဖို့မဖြစ်နိုင်တော့ဘူးလို့အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးက VOA ကိုပြောပါတယ်ကော်မတီဆိုတာဟာလွှတ်တော်အမတ်တွေနဲ့ပဲဖွဲ့စည်းရတာမဟုတ်လွှတ်တော်ပြင်ပကပုဂ္ဂိုလ်တွေပါဝင်ခွင့်မရတော့တာဖြစ်တယ်လို့လည်းဆိုပါတယ်ဒီတော့မတင်းသေးသေးပဲအဲ့ဒီအခြေအနေတွေအပါအဝင်ဒီကနေ့မနေ့ကျင်းပခဲ့တဲ့ပြည်တော်စုလွှတ်တော်နဲ့နေ့လယ်ပိုင်းတွေမှာကျင်းပတဲ့လွှတ်တော်200အစည်းအဝေးတွေတဲကထူးခြားတဲ့ဆွေးနွေးချက်တွေကိုပြောပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံထဲမှာငြိမ်းချမ်းရေးတွေခြောက်ဝါးတည်မြဲစေဖို့အတွက်အများယုံကြည်လေးစားတဲ့ဒေါံဆန်းစုကြည်အပါအဝင်တခြားတက်သည့်ပညာရှင်တွေကိုပါဖိတ်ခေါ်ပြီးငြိမ်းချမ်းရေးကော်မရှင်တရားဖွဲ့စည်းဖို့ရခိုင်အမျိုးသားများတွတ်တက်ရေးပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကအဆိုပြုတင်သွင်းထားပေမဲ့အခုငြိမ်းချမ်းရေးကော်မတီတက်ကိုသာဖွဲ့စည်းဖို့အတွက်တောက်ကြနေကအတည်ပြုလိုက်တာကြောင့်အပြင်ကပုံကိုယ်တွေပါဝင်ဖို့မဖြစ်နိုင်တော့ဘူးလို့ပြောပါရယ်ဒါကလည်း2008ဖွဲ့စည်းပုံပါပြဋ္ဌာန်းချက်အရကော်မရှင်ဖြစ်မှသာအပြင်ကလူတွေပါဝင်နိုင်တာဖြစ်ပြီးတော့ကော်မတီဆိုတဲ့အတွက်ဒီလွှတ်တော်ကိုယ်စားလှယ်တွေနဲ့သာဖွဲ့စည်းရမှာကြောင့်ဖြစ်တယ်လို့ဒေါက်တာအေးမောင်ကပြောပါရယ
်ဖွဲ့စည်းပုံချက်ကဥပဒေအရဆိုရင်တော့နော်ဒါလွှတ်တော်အမတ်တွေနဲ့ပဲလွှတ်တော်ကိုယ်စားလှယ်များဖြင့်သာလို့ပါတာကိုကာလသတ်မှတ်ယူဖွဲ့စည်းနိုင်သည်လို့ပြောတဲ့အခါမှာလေကော်မတီဆိုရင်တော့ဖြင့်သာနော်ဟိုတင်လေရနိုင်ငံသားများဆိုတာကိုထစ်သွင်းလို့မရတော့ဘူးပေါ့လေလွှတ်တော်မှာအမြဲတမ်းကော်မတီလို့ဖြစ်ဖြစ်ယာယီကော်မတီဝင်ဖြစ်ဖြစ်ဗျာကော်မတီဆိုတာဖွဲ့လို့ရှိရင်ကော်မတီဟာလွှတ်တော် member လွှတ်တော်ပါလီမန်အမတ်တွေနဲ့ပဲလွှတ်တော်အမတ်တွေနဲ့ပဲဖွဲ့ရတာ哦အဲကော်မရှင်ဆိုတဲ့အခါမှာကျတော့ပြင်ပမှာရှိတဲ့ကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေလူရိုသေရှင်တွေနိုင်ငံသားတွေနဲ့ပူးပေါင်းပါဝင်ဖွဲ့စည်းနိုင်တာမျိုးကိုပုံမှန်150မှာပေါ့ဗျာဖွင့်ပေးထားတာရှိတယ်အဲ့ဒီဟာလေးနဲ့ဆိုရင်လို့ဖြင့်ခုနလိုနော်ဒီလွတ်တော်ပြင်မမှာရှိတဲ့ပုံကိုယ်တွေကိုဆွေးခေါ်နိုင်ပြီးနော်ဒါညှိနှိုင်းနိုင်တဲ့ကာလတူနော်ဒါကော်မရှင်လေးတစ်ခုဖြစ်ရင်ပိုကြေပြတ်တာပေါ့ဗျာအဆိုးလေးရဲ့အတန်လေးရဲ့သမိုင်းရဲ့ကဏ္ဍလေးတစ်ခုဖြစ်ပြီးကြံခဲ့မှာပါ။ဒါကြီးကဆက်လက်ကောင်းတည်ဖို့ရမှာမဟုတ်ဘူးလေ
။နိုင်ငံအတွက်မြို့သားပြည်လေးတင့်မြေးလုပ်ငန်းစဉ်တဲ့အရေးတကြီးအစ်စ်မှာရှိနေတဲ့လက်နက်ကင်ပြိပကချုပ်ငြိရေးအစီအစဉ်ထဲမှာကြေပြန့်ပြီးအများလက်ခံတာမျိုးနဲ့ဗတ်ပေါင်းစုံပါဝင်မှုတွေနဲ့အလင်းအမြန်လှုပ်ဆောင်ဖို့လိုတယ်လို့ဆိုပါရယ်
။ဒေါက်တာစုကြည်ကိုယ်တိုင်ကခုနကျွန်တော်တို့ဇူလိုင်လ28ရက်နေ့ကသူ့ရဲ့အိတ်ဖွင့်ပေးစာမှာနော်ဟိုသူလည်းပဲဒီကဏ္ဍလေးကိုချင်းနော်တောင်းတနေရကနေပါဝင်ပူးပေါင်းပြီးကမှလေသူအပြစ်ခတ်ရစီရဲ့ငြိမ်းချမ်းရေးလုပ်ငန်းမှာသူပါဝင်ခြင်းတယ်ဆိုတော့နော်ဒါကျွန်တော်တို့ဆွေးသွင်းနိုင်ရင်နော်ခုနလိုသမရကြီးကလည်းပဲခုနပူးပေါင်းဖို့နော်အရှိန်တော်အတွင်းမှာကျွန်တော်တို့ဖြစ်ပျက်ခဲ့တဲ့ဥစ္စာအကုန်လုံးကနောက်တရစီရနှမျိုးစီရကောင်းလိုက်တာလို့ဟိုတွေးတဲ့ကာလလေးမှာကျွန်တော်တို့ဟာလုပ်နိုင်ရင်အချိန်တော်လင်းကားနေတဲ့မှာအများဆုံးလုပ်နိုင်မှာဖြစ်တော့မှာဟိုငြိမ်းချမ်းမှုအတွက်ကြောင်းချီတန်းအောင်စောင့်နေကြတဲ့ကျွန်တော်လွှတ်တော်တွေအစိုးရအဖွဲ့တွေဟာဒါအကုန်လုံးကပြုတ်ပြောင်းနေတာဆိုတာလေဆွေးသွင်းရမှာဗ
ျဒီကိစ္စနဲ့ဆက်လင်းပြီးတော့လေဒီကနေ့နေ့လယ်ပိုင်းမှာကျင်းပခဲ့တဲ့အမျိုးသားလွှတ်တော်အတွင်းအစိုးရဟာနိုင်ငံမှာလက်နက်ကင်ပြိပခါချုပ်ငြိမ်းပြီးတော့ငြိမ်းချမ်းရေးနဲ့အပြစ်ခတ်ရက်စဲရေးတွေအတွက်ဆွေးနွေးညှိနှိုင်းဆောင်ရွက်ရမှာဒုတာဝန်အရေးသုံးပါးကိုမထိခိုက်ဖဲနဲ့ဆောင်ရွက်ဖို့ဆိုတဲ့အဆိုကိုရန်ကုန်တိုင်းမဲဆန္ဒနယ်စနစ်ကကိုယ်စားလှယ်ဥဆွေအောင်ကတင်ပြပါရတယ်။ဒါကိုဒီကနေ့မှာကိုယ်စားလှယ်သုံးဦးကထောက်ခံဆွေးနွေးပေမဲ့မနေ့ကအင်္ဂါနေ့ဒီအကြောင်းဆက်လက်ဆွေးနွေးတဲ့အခါမှာမတူကွဲပြားတဲ့အမြင်နဲ့ဆွေးနွေးမှုတွေရှိလာနိုင်တယ်လို့လည်းပြောပါရယ်။
အဲ့ဒီပုံမှာကအမြင်မျိုးမျိုးပေါ့နော်ဒုတာဝန်ရေးသုံးပါးဆိုတာကဖွဲ့စည်းပုံချေခံဥပဒေတစ်ခုလုံးမှာလဲအချိန်ပေါင်းများစွာပါပါတယ်အဲ့ဒီမှာကျွန်တော်တို့ဘက်ကတိုင်းရင်းသားတွေကအဓိကဖွင့်တာကတော့တိုင်းရင်းသားစီးလုံးညီညွတ်မှုမပြိုကွေးဆိုတာဟိုအင်မတန်အရေးကြီးတယ်ပေါ့ဆိုတော့တိုင်းရင်းသားစီးလုံးညီညွတ်မှုကိုမပြိုကွေးဖို့အတွက်ဘာလုပ်မလဲဆိုတဲ့အမြင်လေးကိုဟိုဆွေးနွေးကြတဲ့အပိုင်းကတော့ကြွားနိုင်တာပေါ့ခုနလိုတိုင်းရင်းသားစီးလုံးညီညွတ်မှုမပြိုကွေးဘူးအခုပြိုကွေးနေလို့လက်နက်ကင်ပြစ်ပကဖြစ်နေတယ်နော်အဲ့တော့ပြိုကွေးနေပြီးကတားကြီးကိုမပြိုကွေးအောင်တော့ဘလို့လုံးမလဲဆိုတော့ပြိုကွင်းနေတဲ့ဥစ္စာကိုနော်ပြန်စစ်ဆက်ဖို့အတွက်ဘလို့နီးသုံးမယ်ဆိုတဲ့အပိုင်းကတစ်မျိုးလေးနှစ်ပေါင်းလေး60ကျော်ပြီလေအဲ့တော့အစိုးတစ်ခုကတော့ဖြင့်အမြင်ချင်းမတူနိုင်တဲ့နော်လွှတ်တော်အမတ်တွေရဲ့ယူဆလေးတွေကတော့ဟိုလွှတ်တော်တင်မှာတော့ဟိုပေါ့ဟိုဆွေးနွေးကြတဲ့အခါမှာကျွန်တော်တို့ကတော့မှတ်သားရမှာပေါ့
ဒါပြင်ဒီမြန်မာနိုင်ငံတက္ကသိုလ်ကဏ္ဍဖွံ့ဖြိုးရေးအစိုးရနဲ့ဒါကိုပြည်ထောင်စုလွှတ်တော်ကနေအကမြန်အကောင့်ထယ်ဖို့ရေးကိစ္စတွေကိုလည်းဒီကနေ့ဆွေးနွေးခဲ့ကြတယ်လို့ဒေါက်တာအေးမောင်ကပြောပါရယ်ပြည်ပြည်တော်မှကျင်းပနေတဲ့အစည်းအဝေးတွေအတွင်းလွှတ်တော်နေရပေါင်းပြီးတော့ပြည်ထောင်စုလွှတ်တော်ရဲ့ဒုတိယပုံမှန်အစည်းအဝေးရဲ့ဒုတိယမြောက်နေ့ဆွေးနွေးပွဲတွေကိုဒီကနေ့မနက်ပိုင်းကကျင်းပခဲ့ပါရယ်အဲ့ဒီမှာလည်းဒီအခွန်ဘဏ္ဍာဆိုင်ရာဥပဒေမူကြမ်းတွေကိုအတည်ပြုခဲ့တယ်လို့ရက်ွက်တဲ့ကြေးရွာဆိုင်ရာပြည်ပြင်ပြောင်းလဲရေးမူကြမ်းတွေကိုလည်းအတည်ပြုခဲ့တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်စည်းကပ္ပဦးခင်ရွှေကပြောပါရယ်
ဒီတော့ဒီလွတ်တော်ကနေပြီးတော့ဥပဒေတွေအဓိကပြည်ပြတာပေါ့ဥပဒေကြမ်းကော်မတီကတင်တဲ့ဥပဒေတွေပေါ့လေအမျက်ခွန်ဥပဒေတို့နောက်ကဗန္နာရေးနောက်တစ်ခါဟိုနည်းအခွန်တို့ဝင်းဝေခွန်ဥပဒေတို့နောက်တစ်ခါရုံးခွန်အပ်ဥပဒေတို့ဥပဒေတွေမှန်သမျှမနေ့ကနေတော်တော်များများအ
အဲ့ဒီအတီးပြုတ်လိုက်တာပေါ့တခါတော့မြေသားလွှတ်တော်ရဲ့ကိုယ်စားလှယ်စီကပါဦးခင်ရွှေပြောပြခဲ့တာပါရှင်ဒီလိုဆွေးနွေးချက်တွေအပြင်တက်တော်ဝန်ကြီးဌာနကိုပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တက်တော်ဝန်ကြီးဌာနအဖြစ်အမည်ပြောင်းလိုက်တာကိုလည်းဒီကနေ့ပြည်တော်စုလွှတ်တော်ကအတီးပြုခဲ့ပါတယ်တခါဒီကနေ့နေ့လယ်ပိုင်းမှာဆက်လက်ကျင်းပတဲ့ပြည်သူလွှတ်တော်အတွင်းမှာတော့ရှေးရကော်မတီတစ